အခုဆက်ပြီးသိပ္ပံနယ်နည်းပညာဌာနကိုနားဆင်နေပါပြီ။ကျွန်မခင်ဗျာပါ။ဒီတစ်ပတ်တော့ဟန်ဂေရီကဇီဝဓာတုပညာရှင်နှစ်ဦးဖန်တီးလိုက်တဲ့ပလတ်စတစ်ကိုခြေဖြတ်တဲ့ဘက်တီးရီယယ်ကောက်တေးကိုခေါ်တဲ့ရောနောဘက်တီးရီယယ်အကြောင်းကိုပြောပြပေးပါမယ
်။ A Hungarian biotech company which has developed plastic eating bacteria.
ကျွန်တော်တို့က poly loop company ကိုပူးတွဲတည်ဆောင်ထားပါတယ်။ plastic တွေကိုခြေဖြတ်တဲ့ bacteria တီထွင်တဲ့ Hungarian ဇီဝနည်းပညာကုမ္ပဏီပါလို့ဇီဝဓာတုပညာရှင် Liz Matras ကပြောသွားတာပါ။ Liz Matras နဲ့တငယ်ချင်းဖြစ်သူ Christina Lavero ဟာ Hungary နိုင်ငံ Budapest အခြေစိုက် poly loop company ကိုတည်ထောင်တာသိမကြသေးပါဘူး။သူတို့နှုတ်ဟာ Budapest နည်းပညာတက္ကသိုလ်မှာဆေးဝါးဓာတုနဲ့အင်ဂျင်နီယာဘွဲ့တော်တင်နန်းတက်ချိန်မှာတွေ့ဆုံခဲ့ကြတာဖြစ်ပြီးသဘာဝဝန်ချင်ကိုဘလို့အကူအညီပေးနိုင်မလဲဆိုတာကိုစဉ်းစားပြီးသူ့တည်တနာတွေကိုလက်တွဲလှုပ်ဆောင်ခဲ့ကြပါတယ်။နှစ်နှစ်လောက်သူ့တည်တနာလှုပ်ခဲ့တဲ့နောက်မှာ bacteria cocktail ကိုတည်ထွင်နိုင်ခဲ့ကြတာပါ။သူတို့ရဲ့ဒီ bacteria cocktail ဟာဘယ် plastic မျိုးကိုမဆိုသတင်းသားအနေနဲ့အတွင်းမှာပဲရှေ့ဖြတ်ပြစ်နိုင်တာတွေ့ရတဲ့အတွက်သူတို့ရဲ့ cocktail ကိုကမ္ဘာဝန်ချင်ငင်းငင်းမှုကြေကနာဖြေရှင်းရတဲ့အဖြေထုတ်ပေးနိုင်တယ်လို့သူတို့ကယုံကြည်နေကြတာပါ။ဘက်တီးရီးယားကိုတစ်မျိုးတည်းမသုံးဘဲရောဆက်ပြီးသုံးတာဟာပလတ်စတစ်အမျိုးမျိုးကိုခြေဖြတ်နိုင်ဖို့လုပ်တာပါလို့လည်း list ကရှင်းပြပါတယ်
။ Bacterial cocktail which metabolizes plastics. And this is because it's not so one bacteria couldn't do all this because
ဘက်တီးရီးယားကောက်တေးလို့ခေါ်တဲ့ရောနောဘက်တီးရီးယားကပလတ်စတစ်တွေကိုခြေဖြတ်နိုင်ပါတယ်။ပလတ်စတစ်ဆိုတာက molecules တွေတိတ်ရွှွှွထွေးထွေးနဲ့ဖွဲ့စည်းထားတဲ့ပစ္စည်းတွေဖြစ်တဲ့အတွက်ဘက်တီးရီးယားတစ်မျိုးနဲ့ဆိုရင်အလုံးမဖြစ်လို့အခုလိုရောထားတာကိုထုတ်ရတာပါကျမတို့နေတိုင်းသုံးနေတဲ့ပစ္စည်းတွေကိုချိန်ရင်သူတို့ကိုလှုပ်ထားတဲ့ plastic အမျိုးအစားကအတော်ကြီးကိုများသလိုသူတို့ကိုဖန်တီးထားတဲ့ဓာတုပစ္စည်းကလည်းမျိုးစုံမှုအခုလိုရောနောဘက်တီးရီးယားကောက်တေးကိုထုတ်ရတာလို့ပြောပါတယ်သူတို့ရဲ့ကောက်တေးဟာတစ်ခါသုံး plastic ဘယ်အမျိုးအစားကိုဖြစ်ဖြစ်သတင်းစာခုနှစ်ပတ်အတွင်းမှာပဲခြေဖြတ်ပြနိုင်တယ်လို့ဒီလိုခြေဖြတ်ဖို့အတွက်ဓာတုဆိုင်ရာလုပ်ငန်းရှင်တွေလည်းလုပ်ဆောင်မလို့ပါဘူး။ဒါအပြင်ဓာတ်ပြောင်းဖို့အတွက်တခြားဓာတုပစ္စည်းတွေနဲ့ကြိုတင်ပြုတ်ပြင်ပေးကြလည်းမလိုဘူးလို့ပြောပါတယ်။သူတို့ရဲ့ဘက်တီးရီးယားလေးတွေဟာသူတို့ဓာတ်ခွဲခန်းတွေက incubator ပိုးမွေးစက်ထဲမှာနေကြပါလေ။သူတို့ရဲ့ပိုးမွေးတဲ့ store ခန်းထဲမှာတော့ဆန်းတက်မှုကနေရတဲ့ရောဆက်ထားတဲ့ဘက်တီးရီးယားကောက်တေးမျိုးစုံရှိနေတယ်လို့မယုံနှောရသေးတဲ့ဘက်တီးရီးယားအမျိုးအစားတက်တဲ့ကိုလည်းဒီဆက်ထဲမှာပဲတင်ထားတာပါ Writers သတင်းဌာနမြန်မာကမှာတော့ list ကကမ္ဘာတစ်လောမှာဆွန့်ဖြစ်ပစ္စည်းတွေကြောင့်ငြင်းငြမ်းလာတဲ့ပြဿနာဟာအတော်ကြီးကိုဖြေရှင်းဖို့လိုအပ်နေတဲ့ပြဿနာလို့သူတို့မြင်တဲ့အတွက်ဒါကိုဖြေရှင်းနိုင်ဖို့သူ့ပြဿနာတွေလုပ်ခဲ့ပါတယ်လို့ပြောပါတယ်သူတို့တက်ကျွမ်းတဲ့ဇီဝနည်းပညာနဲ့ဓာတုအင်ဂျင်နီယာနည်းပညာတွေကိုပေါင်းစပ်ပြီး plastic တွေကိုသူတို့လာရဘဝကိုပြန်ပြီးပို့ပေးနိုင်အောင်သဘာဝအတိုင်းလဲနေတဲ့တန်တရာဆွေးဝင်းတဲ့ကိုပြန်ရောက်သွားစေတဲ့အခြေအနေတွေကိုဖန်တီးပေးဖို့အတွက်သူတို့ဆုံးဖြတ်ခဲ့တာပါတဲ့
The degradation process is very similar to how those leaves disappear from autumn until springtime a
သဘာဝပစ္စည်းရဲ့လုပ်ငန်းစဉ်ဟာတကယ်တော့သိရခလေးတွေဆောင်းရံတွေနွေးဥရာတွေအထိမတွေ့ရပဲပျောက်သွားတာမျိုးနဲ့တိတ်ကိုတူပါတယ်ပေါင်းစုနေတဲ့အနုဇီဝပိုးမွှားလေးတွေကသူတို့ကိုခြေဖြတ်ပေးတာပါဇီဝလုံးကျန်းလောင်စာပေါ်မှာအခြေတည်ထုတ်ထားတဲ့ plastic တွေနဲ့ကျမတို့ရဲ့ bacteria လေးတွေရဲ့လှုပ်ဆောင်မှုကလည်းဒါမျိုးပါပဲလို့ list ကပြောပါတယ်သူတို့ရဲ့ bacteria လေးတွေဟာ polylactic acid ဖြစ်တဲ့ PLA plastic အမျိုးအစားကိုလည်းလောလောကူကူခြေဖြတ်နိုင်စွမ်းရှိပါတယ် Britain နဲ့ American နိုင်ငံကသိပ္ပံပညာရှင်တွေဟာ plastic ကိုစားတဲ့ enzyme တစ်မျိုးကိုတည်ထွင်နိုင်ခဲ့ပါတယ်ဒီ enzyme က PET လို့အတူတူခေါ်တဲ့ polyethylene terephthalate ကိုစားပြစ်နိုင်ပါတယ်။ဒီ PET အမျိုးအစား plastic ဟာအတော်လူသုံးများပြီးဆွန့်ပြစ်လိုက်ရင်နှစ်ရာနဲ့ချီးပြီးမကြမ်းမရှိပဲရှိနေနိုင်တဲ့အတွက်ပုံဝန်ကျင်အတွက်အတော်ကိုအန္တရာယ်ရှိတဲ့အရာပါ။ဒီလို PET အပါအဝင်နိုင်ငံတကာသင်္ကေတစနစ်နဲ့သတ်မှတ်ထားတဲ့ plastic အမျိုးအစားခုနှစ်ခုစလုံးကိုသူတို့ရဲ့ကောက်တေးကခြေဖြတ်နိုင်စွမ်းရှိတယ်လို့Poly Loop ကုမ္ပဏီရဲ့ CEO ဖြစ်တဲ့ Liz ကပြောပါတယ
် There are successful attempts with PET degradation though. But in our case, we do all types of plastics from resin identification 1 through 7, and that includes
other plastics as well. ကောဇီလိုပလတ်စတစ်ကစားပြီးအမျိုးအစား5မျိုးစလုံးအလုပ်ဖြစ်တဲ့အပြင်ပလတ်စတစ်အစွာအထက်ထက်လောက်ထားတာတို့ပလတ်စတစ်အရောတို့ကိုပါခြေဖြတ်နိုင်စွမ်းရှိတယ်လို့လည်းပြောပါတယ်ဒီလိုခြေဖြတ်ရမှာသတင်းနှစ်ပတ်လောက်တည်းမှာပဲပလတ်စတစ်တွေဟာအပိုင်းစားလေးတွေအဖြစ်ကိုရောက်သွားနိုင်တယ်လို့သတင်း5ပတ်လောက်ရောက်ရင်တော့အမျိုးရောင်း organic အနှစ်အရေးအဖြစ်ကိုပြောင်းသွားနိုင်တာကိုသူတို့ကလက်တွေ့ပြသခဲ့တာပါသူတို့ရဲ့ကနဦးဓာတ်ခွဲခန်းစမ်းသပ်မှုတွေအရဒီအနှစ်အနည်းအရေးတွေဟာမြေကြီးစွာပိုးပြီးကောင်းလာအောင်လုပ်ပေးတဲ့ပစ္စည်းတွေဖြစ်စိတ်ချလက်ချတုံနိုင်တယ်လို့ဆိုပါတယ်။ဒါအပြင်ဓာရီကိုဇီဝပလတ်စတစ်တွေထုတ်ရမှလည်းတုံနိုင်တာပါ
။ We saw plastic waste pollution as a very, very pertinent issue. So we decided to try to combine biotechnology and chemical engineering to create a new
plastic. ဆက်စိတ်ဆန့်ဖြစ်ပစ္စည်းကြောင့်ဉာဏ်ဉာဏ်မှုဟာတကယ်ပြဿနာတည်းလို့ကျွန်မတို့မြင်ပါတယ်။ဒါကြောင့်ဇီဝနည်းပညာနဲ့ဓာတုအင်ဂျင်နီယာနည်းပညာတွေကိုပေါင်းပြီးပလတ်စတစ်တွေကိုသူတို့မူလနေရာပြန်ပြီးရောက်အောင်သဘောဝရဲ့တန်တရာလေးရဲ့ဖြစ်စဉ်လေးကိုပြန်ပြီးပို့ပေးနိုင်တဲ့နည်းကိုထွန်းဖို့အတွက်ဆုံးဖြတ်ခဲ့တာပါလို့ပြောပါတယ်။သူတို့ရဲ့ poly loop ကုမ္ပဏီဟာ American အခြေစိုက်နာမည်ကြီး Textas ရင်းနှီးမြှုပ်နှံမှုကုမ္ပဏီကြီးနဲ့ Hungary ကဆန်ဦးတည်ဆန်သူတွေအားထားရတဲ့ Vespucci Partner Society ကအရင်းနှီးကိုရယူပြီးဆက်ရုံတည်ဆောက်ဖို့ပါစီစဉ်နေပြီဖြစ်ပါတယ်။ဆန်ဦးတည်ဆန်ပညာရှင်နှစ်ဦးကတော့သူတို့ရဲ့ bacteria cocktail ကပလတ်စတစ်အပြင်ပဝန်းကျင်ညင်ညမ်းစေတဲ့တခြားပစ္စည်းတွေကိုခြေဖြတ်နိုင်စွမ်းရှိမရှိသူကြေတနာဆက်ပြီးလုပ်နေကြပါတယ်ဆိုတော့ကိုတင်ပြရင်ဒီသတင်းပတ်သက်သိပ္ပံနဲ့နည်းပညာကဏ္ဍကိုဒီမှာပဲရန်လာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်တွေ့ဆုံကြပါဦးမယ်။